ချက်မီနယ်မြောက်ပိုင်းသိန်းဒီမြို့မြောက်ဘက်မှာဒီနေ့ဇွန်လ10ရက်နေ့မနက်ကစစ်ရင်တန်းတစ်စင်တိုက်ခိုက်ခံရပြီးတဲ့နောက်အပြန်အလှန်ပစ်ခတ်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါရတယ်။တိုက်ပွဲဖြစ်ပွားချိန်မှာလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးမှာအတော်လာတွေရာရီရပ်ဆိုင်းသွားခဲ့ပါတယ်။နောက်ထပ်စစ်ရေးတင်းမာနေတဲ့ကချင်ပြည်နယ်ဘက်မှာတော့စစ်တင်းမောတိုက်ခိုက်ခံရတယ်ဆိုတဲ့သတင်းတွေထွက်ပြီးမဲ့ဒေသခံတွေကတော့တပ်ဖက်က6လက်နဲ့အနေနဲ့ပစ်ခတ်တာဖြစ်တယ်လို့ယူဆနေပါတယ်။ဒီလိုအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုကိုငိမ့်ချန်းပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းသိန်းနီမြို့မြောက်ဖက်မန်ပိန်ကျေးရွာအနီးမှာဒီကနေ့မနက်စစ်ရင်တိုင်းတိုက်ခိုက်ခံရပါတယ်။ဘယ်သူဘယ်ဝါတွေမှမသိရတဲ့လက်နက်ကင်တစ်ဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်နိုင်ဝက်လောက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ဒေသခံတို့ကပြောပါတယ
်။မန်ပိန်တော့ဖြစ်တော့အခြေအရတော့ရှိနိုင်ခွဲကိုနိုင်ဝန်ကြီးတော့ဖြစ်မှာကိုမြို့ထဲကနေပဲအတန်ကြားရပါကျွန်တော်တို့ကလက်သက်ကြီးတာကြီးဓာရီတော့တမက်တန်လို့ကြားပြုံးတော်ပေါ့နော်။အရင်ပြုံးတော်ရဲ့အပေါ်ဖက်မှာဖြစ်တယ်။ဘယ်အဖွဲ့ပြည်လဲတော့မကြားဘူးဗျ။
ထိခိုက်ကြဆုံးမှုအခြေအနေတော့မသိရသေးဘူးလို့သူကဆက်ပြောပါတယ်။တိုက်ပွဲတွေဖြစ်ပွားနေချိန်လာရှိုးမူဆယ်ပြည်တော်စုလမ်းမကြီးမှာကားအသွာလာတွေခဏရပ်တန့်ခဲ့ပေမဲ့နောက်ပိုင်းအသွာလာတွေပုံမှန်ပြန်ဖြစ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာ KIA ကချင် TNLA တောင်းပလောင် MNDA ကိုကန့်နဲ့ AA ရခိုင်လက်နက်ကင်အဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကအဓိကလှုပ်ရှားနေတာပါ။စစ်တပ်နဲ့ကချင်လက်နက်ကင် KIA တို့ကြားစစ်ရေးတင်းမာနေတဲ့ကချင်ပြည်နယ်ရွှေကူမြို့မှာရဲစခန်းတစ်ခုနဲ့စစ်သည်မော်ဒဇင်တိုက်ခိုက်ခံရတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေကို KIA နဲ့ပြည်သူ့ကာကွယ်ရေးတပ်ကပူးပေါင်းလုပ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ဒေသခံတချို့ကတော့လုံခြုံရေးတပ်ဖွဲ့တွေဘက်ကတက်လှမ်းပစ်ခတ်တာဖြစ်နိုင်တယ်လို့ယူဆကြပါတယ်။အဲ
့ဒါကဘာမှမဟုတ်ဘူးသူတို့ကသူတို့လက်ချောင်းနေတာဆန်းလာနေတယ်ဖြစ်တာကသူတို့ရဲစခန်းကတမဖောက်အဲ့ဒီလိုတမလို့စစ်ပေါ်မှာရှိစစ်ပေါ်မှာဒီတပ်သားပြုပုံရလောက်တင်လာတဲ့စစ်ပေါ်မှာရှိအမှတ်မှကုသရရနေအောင်တော့ဒီဒီဒီဒီဒီမောလည်းမကြည့်မကြည့်ဖြစ်ပေါ်နေတော့ဖြစ်တာကသူကတစ်ချက်ချင်းဖြစ်တာဗျဒီကရစံပြင်လိုက်အဲ့ဒီစစ်ပေါ်မှာဘာဖြစ်လိုက်ဒီကစေမင်းတော့ပြလိုက်ရောက်တော့ပြဟိုဘက်ကပြန်စံမင်းတော့ပြဖြစ်လိုက်နိုင်ရောမပြန်ပြလိုက်အဲ့လိုဖြစ်တာဖြစ်ခဲ့ဘူးကဘာမှမရှိပါဘူး
ပစ်ခတ်မှုဖြစ်ခဲ့တဲ့ရဲစခန်းနဲ့စစ်သည်မော်ဟာဝါးဆယ်ပြန်အကွာတာတာလောက်ရှိကြောင်းနဲ့အနီးနားကလူနေအိမ်တချို့ထိမှန်ခဲ့တာရှိကြောင်းလည်းပြောပါရယ်အခြားရွှေကူဒေသခံတအူးကလည်းသူ့အမြင်ကိုအခုလိုပြောပါရယ
်55မိနစ်လောက်ကြာတယ်တကယ်တောက်ပဲပြတဲ့ဆိုရင်တော့ဟိုအနည်းနဲ့ပြင်းတော့ဟဲ့လူမပေးတော့ဟိုထိခိုက်ပျက်စီးရတော့ရှိမှာပေါ့ဟိုကတော့သင်းမော်လည်းဘာမှမပြတ်ဘူးလို့ရဲစခန်းကလည်းဘာမှမပြတ်တော့ဘူးအသေးပါလည်းမရှိဘူးကွာ။တန်ရရတာလည်းမရှိဘူး။တော့တခုကတင်းမောဆိုတာကအိမ်တော့ကြီးတာကွာ။တင်းမောရှိမှခါခါတော့တဲအိတ်ကအရာမယုံမှတော့ဒါကတော့နောက်ဆုံးပြစ်ခတ်မှုဆိုတာမဖြစ်နိုင်ဘူးလေ။တန်လာမဲ့တဘောမျိုးဆိုတာပဲ
။ဒီပြစ်ခတ်မှုမှာရဲစခန်းနဲ့ကန်နာလန်းကနေအိမ်၅လုံးလောက်ထိမှန်တာရှိခဲ့ပေမဲ့အရက်သားတွေထိခိုက်တာမရှိခဲ့ကြောင်းလည်းပြောပါရယ်။ဒီကနေ့မနက်ပိုင်းမှာတော့ရွှေကူမြို့နယ်ပြည်သူ့ကာကွယ်ရေးတပ်မတော်SPDF အမိနဲ့ကြီးညာချက်ထုတ်ပြန်ရမှာဗုဒ္ဓဘူးနေ့ညကဖြစ်ခဲ့တဲ့ရွှေကူရဲစခန်းနဲ့တင်းမောစိတ်ပြစ်ခတ်မှုဟာ KIA နဲ့သူတို့ပူးပေါင်းတိုက်ခိုက်တာမဟုတ်ကြောင်းလည်းဖော်ပြထားပါဗျ။ဒီလ၄ရက်နေ့ရွှေကူမြို့ရဲစခန်းတိုက်ခိုက်မှုကိုတော့ KIA နဲ့ SPDF တို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါဗျ။ဒီရက်ပိုင်းအတွင်းစစ်ကောင်စီရဲ့လူနဲ့ရိခါတင်ပို့တဲ့စစ်ရဲရင်တွေကိုရွှေကူမြို့နယ်မှာ KIA ကမကြာခဏပြစ်ခတ်တိုက်ခိုက်တာတွေရှိနေသလိုရွှေကူမြို့နယ်ကကြောက်ကြီးရဲစခန်းကိုလည်းနှစ်ကြိမ်တိုက်ခိုက်ခဲ့ပါတယ်ခင်ဗျာ။